စမုံအာဂျီခုနှစ်နိုင်ငံ G7 အဖွဲ့ရဲ့ထုတ်ပြန်ချက်မှာမြန်မာအရေးထည့်သွင်းပြောကြားခဲ့တဲ့ပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပါတယ်မြန်မာအရေးဖြည့်ရှင်းရမှာဓာတ်ရိုက်ဆောင်ရွက်မှုတွေအာဆီယံအသင်းရဲ့ကြိုးပမ်းမှုတွေကိုအားပေးမှုတွေနဲ့နိုင်ငံတကာလုပ်ငန်းရှင်တွေနဲ့အညီဆောင်ရွက်တဲ့မူဝါဒတွေချမှတ်ဖို့လဲ NUG သမ္မတဒူဝါလရှိလာက Twitter လူမှုကွန်ရက်ကနေတိုက်တွန်းလိုက်တာပါမနေ့တုန်းက G7 အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဆက်အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာလုံခြုံရေးလူသားချင်းစာနာမှုလူ့အခွင့်အရေးနဲ့နိုင်ငံရေးအခြေအနေအဖက်ဖက်ကယိုယွင်းလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းလည်းဖော်ပြထားပါတယ်။သက်ဆိုင်သူတွေအားလုံးနဲ့ဆွေးနွေးဖို့အပါအဝင်မြန်မာအရေးဖြည့်ရှင်းမှုအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုထောက်ခံကြောင်းလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုချက်ချင်းရပ်ဖို့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လည်ပေးဖို့ကိုလည်း G7 ကတောင်းဆိုထားပါတယ်ခင်ဗျာ။